မင်္ဂလာပါခင်ဗျာအင်္ဂါညတဲဒီလိုင်းစီစဉ်ကနေကြိုဆိုပါတယ်ပြောင်းလဲခြင်းတန်ပြီးဆိုတဲ့ဆောင်ပုံးနဲ့2015ခုနှစ်ရွေးကောက်ပွဲဝင်ပြီးတော့အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရဟာလူတွေတကယ်ပဲငတ်မို့တောင်းတခဲ့တဲ့ဒီမိုကရေစီအပြောင်းအလဲတွေကိုနှီးမှန်လမ်းမှန်နဲ့အစ်မှန်ဖော်ဆောင်နေတယ်လို့မြင်ကြပါသလားဒီအကြောင်းကိုအဓိကဆွေးနွေးကြဖို့ပါဒီကောင်းစဉ်နဲ့ဆွေးနွေးဖို့ဖြစ်လာခဲ့တဲ့ကျွန်တော်တို့ချက်ချင်းလက်ငင်ဖြစ်ခဲ့တဲ့အကြောင်းရင်းကတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာဖြစ်ခဲ့တဲ့ကိစ္စတကူပါအခုချိန်ထိလည်းပဲဒီကိစ္စနဲ့ပတ်သက်တဲ့ဝေဖန်ပြောဆိုသံတွေကမရက်သေးပါဘူးအဲ့ဒါကတော့အစိုးရအဖွဲ့ဝင်ဒူးဝင်ကြီးဒူးကိုရုတ်တရက်ဆိုသလိုပဲယာရုကနေသမရအမိန့်နဲ့ထုတ်ပြလိုက်တဲ့ကိစ္စပါဒီဒူးဝင်ထုတ်ပြခံရတဲ့ဒူးဝင်ကြီးကလည်းပဲသူတော်ဝန်ထမ်းဆောင်နေတဲ့ဝင်ကြီးဌာနမှာသက်ဆိုင်ရာပဒရက်ကိုကျွမ်းကျင်တဲ့ဒူးဝင်ကြီးဒူးပညာရှင်ဒူးဖြစ်နေပါတယ်အဲ့လိုရုတ်တရက်အထုတ်ပြခံရတဲ့ကိစ္စအပေါ်မှာဝေဖန်တယ်နေအခုချိန်ထိရှိနေလို့မှာတခါဒီထုတ်ပြလိုက်တဲ့ကိစ္စမှာဟလာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ထိတန်းခေါင်းဆောင်တဦးပါတီခေါင်းဆောင်ပေါ့အစိုးရအဖွဲ့တာဝန်ရှိသူမဟုတ်ဘဲနဲ့ပါတီခေါင်းဆောင်ကပါဝင်ပတ်သက်နေတဲ့အဓိကပြောဆိုတဲ့လူဖြစ်နေတဲ့ဟာကလည်းပဲအဓိကဝေဖန်စရာဖြစ်နေပါတယ်ဆိုတော့ပြည်နယ်ဆွေးနွေးပွဲအတွက်ကျွန်တော်တို့ဒီ1990ပြည့်နှစ်ရွေးကောက်ပွဲအဲ့ဒီချိန်ကလည်းပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဟာနိုင်ငံလုံးကျွတ်နီးပါးရွေးကောက်ပွဲမှာအနိုင်ရခဲ့ပါတယ်ဒါကျွန်တော်တို့မသိသေးသူများသိဖို့အတွက်ပါအဲ့ဒီ1990ပြည့်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုကိုယ်စားပြုပြီးတော့ရွေးကောက်ပွဲအနိုင်ရခဲ့တဲ့ကိုယ်စားလှယ်တွေကတူဖြစ်တဲ့အခုလက်ရှိအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မှာနေထိုင်တဲ့ဒေါက်တာတင့်ဆွေပါနောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာတောက်လျှောက်နေထိုင်နေပြီးတော့မြန်မာအရေးနိုင်ငံရေးစီးပွားရေးလူမှုရေးစသည်အပြင်လေလာသုံးသပ်စောင်းပါးတွေရေးသားနေတဲ့ဒေါက်တာရန်သူသိန်းဖြစ်ပါတယ်ဆရာဝန်တွေအားလုံးကြိုဆိုပါရခင်ဗျာပထမအဦးဆုံးကျွန်တော်တို့ဒီအစီအစဉ်မစခင်မှာကျွန်တော်အစိုးရသမရယုံဝန်ကြီးဌာနပြောခွင့်ရဦးစော်ထေကိုဒီဒူဝင်ကြီးဒူနှုတ်ထက်ခံရတဲ့ပတ်သက်ပြီးတော့ဝေဖန်ချက်တွေထွက်နေတဲ့ပုံမှာတုံ့ပြန်ချက်ကျွန်တော်မေးထားတာရှိပါတယ်16စက္ကန့်ရှိပါတယ်အဲ့ဒါလေးကိုကျွန်တော်တို့ရင်းစုံနောက်ထောင်ကြည့်အောင်ပါဟု
တ်ကျွန်တော်တို့အဲ့နဲ့ပတ်သက်ပြီးတော့ဘာမှပြောကြားလို့မရှိဘူးဆိုရဒီနေနဲ့ပေါ့နော်စက္ကန့်နဲ့ပတ်သက်လို့ဒီလိုဆောင်ရွက်ချက်တွေရှိပါတယ်ရှိတဲ့ခါမှာလေကျွန်တော်တို့အနေမှာဘလို့ဆိုတော့ရှင်းနေတယ်ပေါ့နော်နောက်ပိုင်းအသေးစိတ်အဲ့လိုပြောထုတ်ပြန်ခြင်းမျိုးမရှိပါဘူး
ဥစ္စာထေပြောတော့တဲ့သဘောကတော့ဒါအစိုးရအဖွဲ့တစ်ဖွဲ့ရဲ့ပုံမှန်လှုပ်ဆောင်နေကြနီလန်အတိုင်းပဲလုပ်တယ်ဆိုတဲ့သဘောမျိုးဥစ္စာထေကပြောသွားပါတယ်ကျွန်တော်ဒီအစီအစဉ်မစခင်မှာပါပဲသိပ်မကြာသေးခင်လေးနေတယ်ဒီကျွန်တော်တို့ Tomorrow Journal ဒီနေ့မှကြည့်ဆက်တဲ့ Tomorrow Journal ရဲ့ online စာမျက်နှာမှာဒေါက်တာထွန်းဝင်းနဲ့တွေ့ဆုံမိန့်ထားတာကိုမနေ့ကနေ့စဉ်နဲ့တင်ထားတာရှိပါတယ်အဲ့ဒီမှာနောက်ဆုံးမေးခွန်းကိုဒေါက်တာထွန်းဝင်းဖြစ်ထားတာလေးကျွန်တော်ပြန်ပြောပြပါရစေမိတဲ့မိကွန်းကနောက်ဆုံးမိကွန်းအနေနဲ့တာဝန်ကရဆက်ချင်းခံရတဲ့ပေါ်ဘာများပြောချင်ပါသလဲလို့သတင်းတော့ကပြီးပါတယ်တော်တော်ထွန်းဝင်းပြောထားတာကတော့ပြောရရင်တော့အကြောက်ပြားခစ်ကိုပြင်ရောက်သွားတယ်လို့ယူဆပါတယ်အမှန်ပြောသူတွေလမ်းပြီးရောက်သွားနိုင်ပါတယ်အမှန်တရားကိုမကြိုက်သူတွေကြံနေပါတယ်အုပ်ချုပ်ရေးပိုင်းမှာအမြင့်ဆုံးယူထားတဲ့သူအရင်အစိုးရလူတွေပေါ့လူကြီးနားနေပြီးလူကြီးအကြိုက်လိုက်လို့နေသူတွေပေါ့ဗျာမလုပ်ရင်လည်းအပြောမလွတ်ပါဘူးလုပ်တဲ့သူကြတော့လေလုပ်ရင်းနဲ့အခုလိုတာဝန်မှရဆက်ချင်းခံရတာပဲလို့ပြောကြင်ပါတယ်ဆိုပြီးတော့ထုံးလုံးကပြန်ဖြေသွားပါတယ် Tomorrow Journal နဲ့တွေ့ဆုံမိမြန်ကန်းကနေပြီးတော့ကျွန်တော်ကောက်နှုတ်ပြီးတော့ဖြေပြတာပြောပြတာပါဆိုတော့ပထမဦးဆုံးကျွန်တော်ဗေနယ်ဆွေးနွေးသူနူရဲ့သဘောထားကိုရင်ဆိုနှာထောင်းကြည့်အောင်ပါဆရာဒေါက်တာတင့်ဆွေဒေါက်တာထွန်းဝင်းယာရုကအနာသိခံရတဲ့ကိစ္စတည်ရတယ်ပြီးရခါမှာဒါနဲ့ပတ်သက်ပြီးတော့ဥပဒေချက်တွေထွက်လာတယ်ဆရာရဲ့ပထမဦးဆုံးအမြင်သုံးသပ်ချက်တည်ရစီခင်ဗျာ
โอเคဒါမျိုးဖြစ်နိုင်တဲ့ကလာတစ်ခုဖြစ်တယ်နောက်တစ်ခုကခုရက်တွေအတွင်းမှာခုရက်သက်ပတ်အနေနဲ့အတွင်းမှာ NLD ဟာဟိုလူပြောများခံရတဲ့ပါတီခုဖြစ်ပါရခင်ဗျာဒါဟာအန္တမစိတ်မကောင်းတဲ့ဟာအဲသတင်းတစ်ခုလို့ကျွန်တော်ပထမမြင်ပါရခင်ဗျာ
ဟုတ်ကဲ့ပါဒေါက်တာရမျိုးသိန
်းဟုတ်ကဲ့ကျွန်တော်ရဲ့အမြင်ကတော့ဗောလေဟိုခုနကျွန်တော်တို့ဒီသမရယုံကတာဝန်ရှိပုဂ္ဂိုလ်ကပြောသွားတယ်ဗောလေဒီဝင်ကြီးဖြစ်ဖြစ်ဒူးဝင်ကြီးဖြစ်ဖြစ်ဟလာတာဝန်ကနေရက်ဆဲတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒါအစိုးရအဖွဲ့ရဲ့လုံယုံလုံစင်အတိုင်းပေါ့လေဒါမထုတ်ပြန်စရာအကြောင်းရင်းကိုထုတ်ပြန်ဖို့ဟိုမလိုအပ်ဘူးဆိုတဲ့ပုံစံမျိုးပြောသွားတာတွေ့ရပါတယ်ဒါပေမဲ့ကျွန်တော်တို့ကအခုချိန်မှာဒီလက်ရှိ NLD အစိုးရကိုကျွန်တော်တို့ကရှုမြင်တာကအရင်ကျွန်တော်တို့နိုင်ငံမှာအစဉ်အဆက်အုပ်ချုပ်ခဲ့တဲ့အာဏာရှင်အစိုးရတွေနဲ့နှိုင်းယှဉ်ပြီးတော့ကျွန်တော်တို့ကဟိုတောင်းဆိုနေတာမဟုတ်ဥပမာဒေတာတွေမှာရှိတဲ့ကျွန်တော်တို့အခြားပေါ့လေ။နောက်ကျွန်တော်တို့အာရှဒေသတွေမှာရှိတဲ့အခြားဒီမိုကရေစီနိုင်ငံတွေနဲ့အဲ့ဒီနိုင်ငံတွေကအစိုးရတွေနဲ့နှိုင်းယှဉ်ပြီးတော့ကျွန်တော်တို့ကတောင်းဆိုနေတာဖြစ်တယ်။နောက်ပြီးတော့ဒေါက်တာထွန်းဝင်းဘက်ကလည်းပဲဘာဖြစ်လို့နော်ဒီလိုအ ကြောင်းရင်းကိုသိကျင်လေဆိုတော့သူ့ကိုအေးအေးယူလိုက်တဲ့ပုံမှန်မှာနော်ပေးအပ်သည့်တာဝန်ကိုခြေပြွန်စွာမထမ်းဆောင်နိုင်တော့ဆိုတဲ့အချက်ပါအဲ့တော့ဒေါက်တာထွန်းဝင်းဘက်ကလည်း तू ဟာပေးအပ်တဲ့တာဝန်ကိုခြေပြွန်စွာထမ်းဆောင်ခဲ့တယ်နော်အဲ့ဒီလိုမထမ်းဆောင်ဘူးလို့တတ်မှတ်နိုင်တဲ့အကြောင်းအချက်တွေကိုသူ့အနေနဲ့သိဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ
်ဟုတ်
အဲ့ဒီအတွက်ကြောင့်မလို့ဒါဟာအရေးကြီးတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ဆိုတော့ status တွေဒီဒေါက်တာထွန်းဝင်းကိုအစိုးရဘက်ကတော့တရားဝင်အကြောင်းပြချက်မပေးဘူးပေါ့ဒါပေမဲ့ interview တွေမှာပြောတာတွေရှိပါတယ်နော်တစ်ဖက်ကလည်းပဲသတင်းတောက်တွေကနေပြီးတော့မေးတာမျက်နှာတွေ့ဆုံတာတွေကနေပြီးတော့သတင်းတွေထွက်တာတွေလည်းရှိပါတယ်အစိုးရဘက်ကတာဝန်ရှိသူတွေဘက်ကတိတိကျကျမပြောပေမဲ့ကျွန်တော်တို့အကြောင်းပေါ့လေဖြစ်တဲ့အခြေခံအကြောင်းရင်းလေးတွေကိုတော့အကြမ်းပြင်းကျွန်တော်တို့တွေသိထားကြတာတော့ရှိပါတယ်ဆိုအဲ့ဒီသိထားတဲ့အခြေအနေအကြမ်းပြင်းပေါ်မှာအခြေခံပြီးတော့ဆရာတော်တင်းဆွေသုံးသပ်မယ်ဆိုရင်ဒေါက်တာထွန်းဝင်းကိုအခုလိုရုတ်တရက်ယာယီကနေထုတ်ပစ်လိုက်တယ်ပေါ့ကျွန်တော်ဒီတိုင်းပဲပြောကြရအောင်ကိစ္စဒီကျိုးကြောင်းညီညွတ်စီလွယ်လို့ဆရာယူဆသလား
အဲဟုတ်ကဲ့အဲကျွန်တော်လည်းအကုန်မသိဘူးတိတလောက်ကတိနိုင်ကလောက်ကလည်းတစ်ဖက်သက်လို့ပြောရမှာပေါ့ဆရာဦးထွန်းဒေါက်တာထွန်းဝင်းကပြောတာတွေပဲကျွန်တော်တို့သိရတယ်ဆိုတော့ဟိုမှန်းချပြီးတော့ဝိပါရတော့တိတ်ဟိုကျိုးကြောင်မစီလျော်ဘူးလို့ယူဆပါတယ်တိုးတော့ခြုံငုံပြီးတော့သုံးသပ်ရင်ကျွန်တော်တို့ဒီနေ့ကလည်းတခုပြောခဲ့ပါတယ်ဒီဖြစ်ပြဟာတခြားသောအလုတ်ထုတ်ပြရလောက်အောင်အကြောင်းပြက်ချက်တွေဖြစ်တဲ့အာဂရိလိုက်စားမှုတို့ဟလာဟိုအလုတ်တော်မကျဘူးမှုတို့ဆိုတာတဲ့ကျွန်တော်မြင်တာကတော့ဆက်ဆံရေးလို့ခေါ်တဲ့အဲလူမှုဆက်ဆံရေးတခုဒီနေ့အပြင်အထက်အောက်ဆက်ဆံရေးဒီနေ့အပြင်ပတ်သက်ဆက်နွယ်နေတဲ့ပုံကိုယ်တွေနဲ့ဆက်ဆံရေးမှာတစုံတစ်ခုအဖို့ဖြစ်ရှိခဲ့သလားလို့ဟိုကျွန်တော်ကတန်တရားရှိပါတယ
်အ
ဲ့တော့ဒါကတော့သိကြီးတော့ဟိုကျွန်တော်အမြင်ပေါ့နော်ပုံကိုယ်ရေးမြင်ဟိုခိုင်မာမှုအနေနဲ့အဲဟိုအကြောင်းရာအကြောင်းပြချက်လို့ကျွန်တော်ကထင်နေတယ်ခင်ဗျ
ဟုတ်ကဲ့တော်တော်ရန်သူသိန်းကဒီထဲမှာနေတဲ့လူအဓိကလည်းပဲဒါတွေလေ့လာစောင့်ကြည့်နေတူဆိုတော့တော်တော်ရန်သူသိန်းကရောဒီလိုထုတ်ပြတဲ့ကိစ္စကျိုးကြောင်းသင့်လျော်တယ်လို့ယူဆသလား
ကျွန်တော်ကတော့လုံးဝကိုနော်ချိုးချောင်းစီလျော်မှုမရှိဘူးလို့ကျွန်တော်ကမြင်ပါတယ်။နောက်ပြီးတော့ပို့ဆိုးတာကဒီဒုဝန်ကြီးတယောက်ကိုနော်တာဝန်ကနေရက်စဲတဲ့ကိစ္စမှာနော်ပါတီရဲ့ခေါင်းဆောင်တဦးကပါဝင်ပတ်သက်နေတဲ့ကိစ္စနော်အဲ့ဒါဟာလည်းပဲဗာလဲဆိုတော့အရင်အာဏာရှင်အစိုးရအဆက်ဆက်ကလုပ်ခဲ့တဲ့ကျင့်သုံးခဲ့တဲ့ပုံစံမျိုးနဲ့ထပ်တူကျနေတာဟာပြည်တွင်းမှာရှိတဲ့ပြည်သူလူထုအများစုအတွက်မှတ်နှမြို့စရာဖြစ်နေပါတယ်။အဲ့တော့လက်ရှိအခြေအနေမှာဆိုရင်ဥမာ Facebook စာမျက်နှာပေါ်မှာဒီဒေါက်တာထွန်းဝင်းနဲ့ပတ်သက်ပြီးတော့ဒီ signature campaign တောင်မှစနေတဲ့အနေအထားမျိုးဖြစ်နေပါတယ်ပြည်တွင်းမှာ
။
အဲဆိုလိုချင်တဲ့သဘောကတော့လက်ရှိနော်ဒီဖြစ်စဉ်ဟာတမန်အားဖြင့်ပြောရင်ဒုဝန်ကြီးတယောက်ကိုလာတာဝန်ကရက်စဲတာဖြစ်ပေမဲ့လို့ NLD ဒေါက်တာဆုကြည်ဦးဆောင်တဲ့ NLD အစိုးရအတွက်ကိုနော်အင်မတန်မှအိုအနောက်လက္ခဏာဆောင်နေဟိုတက်ရောက်မှုတွေရှိလာတဲ့ဖြစ်စဉ်တစ်ခုလို့ကျွန်တော်ကတော့သုံးသပ်ပါတ
ယ်။ဟုတ်ကဲ့ဒီနေရာမှာကျွန်တော်ကြားဖြတ်ပြီးတော့ပြောချင်တာကကျွန်တော်ဒီအကြောင်းအရာကိုဆွေးနွေးတာဒီဒေါက်တာထွန်းဝင်းဆိုတော့လူပုဂ္ဂိုလ်တဦးဝန်ကြီးဌာနတစ်ခုကဒူးဝန်ကြီးတဦးယာရူကထုတ်ပယ်ခံရတဲ့ကိစ္စတစ်ခုတည်းဖြစ်ရတစ်ခုတည်းလူပုဂ္ဂိုလ်တဦးတည်းကိုအဓိကယူရပြီးဆွေးနွေးတာမဟုတ်ပါဘူး။ဒါဟာဟလာတိုင်းပြည်တစ်ခုလုံးအစိုးရအဖွဲ့တစ်ခုလုံးလက်ရှိအစိုးရအဖွဲ့ရဲ့စွမ်းဆောင်ရည်လူတွေမျှော်လင့်တဲ့ပြောင်းလဲအပြောင်းလဲဆိုတာဒီဓာတ်ရီအားလုံးနဲ့ဆက်ဆက်ပြီးတော့မှဒီကိစ္စကိုဆွေးနွေးတာဖြစ်ပါတယ်လို့ကျွန်တော်ထပ်ပြီးတော့အသိပေးချင်ပါတယ်။သတော်ရှင်သူအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာရှိပါတယ်။ပညာရှင်တွေလိုအပ်နေတဲ့အစိုးရတဲ့လက်ထက်မှာတာဝန်ကရက်စဲရလိုက်အောင်တိကျခိုင်လုံနဲ့ရှင်းလင်းချက်တစုံတရာမထုတ်ပြန်ပဲအခုလိုပညာရှင်တယောက်ကိုတာဝန်မှရက်စဲလိုက်တာမဖြစ်သင့်ဘူးလို့ယူဆမိပါတယ်။အစိုးဆုံးကတော့ NLD ပါတီခေါင်းဆောင်ဦးဝင်းထိန်ကနာမည်တော့ကပြောထားပါတယ်ဒါကျွန်တော်ကိုယ်တိုင်ဦးဝင်းထိန်ရဲ့ပြောစကားကိုတိတိကျကျသိတာမဟုတ်ပါဘူးတော်ရရှင်ရဲ့ဤသားချက်မှာပါတာဝန်ကရဆက်ခံရတဲ့ဒုဝန်ကြီးကိုကြိုတင်သတိပေးပြောကြားခြင်းပါပဲဒါဟာပါတီခေါင်းဆောင်တယောက်ကအစိုးရအဖွဲ့ရဲ့ဝင်ရောက်ဆွတ်ဖက်တဲ့သဘောတက်ရောက်နေတဲ့အတွက်ပါတီအတွက်ရောမိမိအတွက်ပါဂုဏ်သိက္ခာကျဆင်းသွားနိုင်တယ်လို့ယူဆမိပါတယ်တဲ့အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာပါဒါရဲ့ဆွေးနွေးမှာတော်ရရှင်ရဲ့ဖိတ်ခေါ်ပါမယ်ပထမဦးဆုံးတော့ဉာဏ်စေတနာဆိုတဲ့တော်ရရှင်ပါဉာဏ်စေတနာဆွေးနွေးလို့ရပါပြီခင်ဗျာ
ဟုတ်ကဲ့ဟိုဆွေးနွေးရပါဒီပြင်စီးပွားရေးဒါညာတရားဥပဒေအမျိုးရဲ့ပါကလာတော်မှုဟိုဥစားဒီတက်တော့ခင်းကိစ္စပဲလားဒီဒီခင
်ဗျ။ဩဒူးဝင်ကြီးယာရုကထုတ်ပဲခံရတာနဲ့ပတ်သက်ပြီးတော့လက်ရှိအစိုးရရဲ့လှုပ်ဆောင်ပုံကတဘာဝကြသလားဒီပုံမှာသဘောတူသလားဘယ်လိုသဘောရသလဲ
။အဲအဲ့ဒါဆိုရင်တော့ ကျွန်တော်တို့နဲ့ကျွန်တော်တို့ပေါင်းတဲ့နေကျွန်တော်လက်ပေးဆိုင်မှာပေါ့နော်ဟိုကိုဆိုင်ဆိုင်ကြာကြလာကြဆွေးနွေးကြတဲ့အခါကျပြောပြတဲ့အချိန်ကျဒီလိုအကြောင်းပြချက်မသေးဘဲနဲ့ဟိုဟိုဒီလိုထုတ်ပယ်ပြလိုက်တယ်ဆိုတာတော့တော်တော်ကြီးကိုလက်မခံနိုင်စိတ်မကောင်းဘူးကွာ
ဟုတ်ကဲ့
ဆိုပါတော့ဥပမာကျွန်တော်တို့ငယ်ငယ်အကြောင်းသားဘဝကြီးလေကျောင်းသားဘုရားကဟိုကျောင်းသားချင်းနဲ့ပြဿနာတက်တဲ့မော်နီတာနဲ့ပဲပြဿနာတက်တဲ့ဆရာမနဲ့ပဲပြဿနာတက်တဲ့အဲ့လိုတက်လို့ရှိရင်ငွေနှစ်ဆိုင်ကဒီသူမနဲ့ကိုမရဆိုတော့ရှိတာပဲအဲ့တော့နောက်ဆုံးမှာကျောင်းကြီးကြီးရောက်ပြီးကျောင်းကြီးကခေါ်ပြီးတော့ဒီဟာစိတ်ရှိမင်းများကြီးကဘယ်မှာလဲမှန်လဲဆိုတော့ဆုံးပြတ်တာအဲ့ဒါကျွန်တော်ကျောင်းသားဘုရားတွေအလေးချင်နေပါတော့အခုဥစားတော့ဟိုအကြီးကြီးလုပ်တဲ့ဆိုတာခေါ်ပြီးတော့ငုံနှစ်ဖက်ကိုဝင်းကြီးတို့ဝင်းကြီးကိုမေးတာဘာညာမလုပ်ဖက်နဲ့ဟိုဒီလေအဖက်ကဆုံးပြလိုက်တယ်ဆိုတော့အခုတော့ဘုရားဒီညာရှင်လည်းဖြစ်တယ်လေ
ကျွန်တော်
တို့ပုဂ္ဂိုလ်လေးကတည်တယ်ဒီပေါ်မြင်လည်းမြင်ဘူးဟိုကြားလည်းမကြားဘူ
းဟုတ်ကဲ့ပါ
ဘုရားဟိုကျွန်တော်တင်ချတော့တာရတဲ့ဝင်းကြီးကိုလည်းကျွန်တော်ကအစ
ဟုတ်ကဲ့ပါမြင်စီရနာအနေနဲ့ထုံပြောပါခင်ဗျ
ာပေါ့နော်အဲ့တော့ဟိုပညာရေးဝင်ကြီးဆိုတော့ပညာရေးလောကကလည်းကျောင်းသားဆရာတွေရောဟိုသဘောကျတယ်ဆိုတော့အဲ့လိုဖြစ်နေခင်ဗျာအခုတော့ဟိုစိုက်ကြီးရောက်ကြတဲ့ကကျွန်တော်တို့အဲ့တော့
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်မြန်စီရနာဆွေးနွေးချင်တာပေါ်ပြီလို့ယူဆပါတယ်နောက်တစ်ခါကျွန်တော်တို့စကိုင်းတိုင်းမော်လိုင်းမြို့နယ်ဝေဟုနာကြီးရွာကဦးကြအောင်ပါကျွန်တော်တို့တက်နိုင်ဆုံးလူရင်းတူရှင်ဆွေးနွေးပေးကြပါခင်ဗျာဦးကြအောင်ဆွေးနွေးလို့ရပါပြီ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့အစိုးရကကြောင်းလဲမှုနဲ့ပတ်သက်ပြီးဒီနေ့ရရင်တော့ကြောင်းလဲခြင်းတိုင်းလို့ကြောင်းလဲပြီဆိုတော့လေအထက်ပိုင်းဆိုင်ရာမှာတော့ကြောင်းလဲပြီဆိုတာသိကြပါတယ်ဒါပေမဲ့အောက်ခြေအဆင့်ဖြစ်တဲ့ကျွန်တော်တို့ရဲ့ဒီလက်တော်ရွာအဆင့်မှာတော့2015မတိုင်မီရေကောက်ပွဲမတိုင်မီကာလကအတိုင်းပဲဖြစ်နေတော့မှာတို့တော့လဲပြီးပြီးတော့ထလာမယ်လို့တော့တောက်မော်နေသေးပါယူဤဘိုင်းတော်သားအားလုံးချမ်းသာချမ်းသာကြပါစေဆက်လုပ်ပါမယ်နော
်ကျေးဇူးအများကြီးတင်ပါတယ်ဦးကြောင်ကျွန်တော်တို့ Facebook ပေါ်မှာဆွေးနွေးထားတဲ့ message တချို့လည်းပြပြချင်ပါတယ်တဦးကနှစ်ပေါင်း50ကျော်ဆွေးရောက်လာတဲ့နိုင်ငံကိုတနည်းမပြည့်သေးတဲ့ဆွေးရောက်ကဘယ်လိုလုပ်ချက်ချင်းကြီးပြောင်းလဲပေးနိုင်ပါလဲတဲ့နောက်တူကတော့ပြောင်းလဲခြင်းကိုသိကျင်တာလားအခုလည်းပြောင်းလဲနေတာပဲဟိုတုန်းကမပြောရတဲ့စကားတွေပုံပုံလင်းလင်းပြောနေရတယ်ထောက်ပြရတဲ့ဝေဖန်ရတယ်ဟိုတုန်းကအဲ့လိုပြောရလို့လားကြောင်းလဲရမှာကတကယ်တော့တူးစီးမှာရှိတဲ့စိတ်ဓာတ်တွေကိုမပြောင်းသေးပြောင်းလဲနေတာဘာလဲလို့မမေးပါနဲ့တဲ့နောက်တူကတော့အပြက်မြန်နဲ့အောင်မြင်ဖို့ကခက်တယ်အောင်မြင်မှုလူချင်းရဲ့အချိန်ဆိုတာပေးရမယ်ပြည်သူတွေအတွက်ကောင်းကျိုးမပေးတဲ့အစိုးရတဲ့စာရင်ပြည်သူတွေရဲ့ကောင်းကျိုးပေးမယ်အစိုးရကတော့အချိန်ပေးရမယ်ဘလို့ဖြစ်ဖြစ်တိုင်းပြည်အတွက်ကြိုးစားနေတယ်ဆိုရင်ဘလောက်ပဲစောင့်ရစောင့်ရစောင့်နိုင်ပါတယ်တဲ့ဒါက Facebook ပေါ်မှာပေးဖို့ပြီးတော့ဆွေးနွေးထားတဲ့မှတ်ချက်တွေကတချို့ပါဆရာတော်တင်းဆွေခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာခေအဆက်ဆက်လွှဲရပြီးတော့နှစ်ပေါင်းများစွာခေအဆက်ဆက်ကဒီပညာရှင်တွေနေရာပေးမခံရပါဘူးဒီဖက်ခံရပါတယ်အစိုးရမင်းများကစိတ်ထင်တဲ့အတိုင်းစိတ်ရှိတဲ့အတိုင်းလုပ်ပါတယ်လုပ်သင့်လုပ်ထားတဲ့အတိုင်းမလုပ်ပါဘူးအခုတော့ဒီကိစ္စဟာလည်းအဲ့ဒီလိုအလားတန်မျိုးလားဆိုပြီးတော့လူတွေကစိုးရိမ်စိတ်ရှိကြတာပါဆရာကြီးပုံမှာဘယ်လိုသဘောရကြလဲ
ဟုတ်ကဲ့ခင်ကျွန်တော်နိုင်ငံမှာလွှလိုက်ရပြီးကြတဲ့အလို့တောင်းပြောရပါတိတာရာတော့ဘိုးချုပ်ကြီးနေဝင်အနာတင်ပြီးတဲ့နောက်မှာပညာတက်တဲ့ပုဂ္ဂိုလ်တွေကိုနေရာမပေးတဲ့အဆင်မှာရှိတယ်။နောက်နေရာပေးပြန်တော့လေနေရာသူပညာနဲ့သူတာဝန်နဲ့အဆက်တရပေးခဲ့တာရှိပါတယ်။အခု NLD ဆိုရကြတော့ကျွန်တော်မြင်တာကခုနဆွေးနွေးကြသလိုဆွေးနွေးတပေးရနေဆွေးနွေးကြတယ်ပေါ့နော်။ပြောင်းလဲမှုတစုံတရာရှိတယ်ရှိတာကလည်းအမှန်။ပြောင်းကြရည်လိုတာကလည်းအမှန်။အဲ့လိုရတဲ့မှာဟိုဒေါက်တာထုံမင်းခုနမီဒီယာတခုမှာအင်တာဗျူးပေးတယ်လို့မြို့ဟာတကယ်ကိုဖြစ်နေတဲ့အဖြစ်ဖြစ်ပေါ့နော်အဲ့တော့ကျွန်တော်မြင်တာ NLD ကဟိုရုပ်ကပွဲတော့ကတော့ပါတီကြီးပြီးမဲ့ပေးနေတယ်အစိုးရဖွဲ့တဲ့ခါမှာလူကြီးပြီးဖွဲ့တယ်လို့ကျွန်တော်မြင်တယ်အဲ့တော့လူရွေးတဲ့ခါမှာရွေးတဲ့ပုဂ္ဂိုလ်ကနေထားတဲ့စံရရွေးတော်မှာကျွန်တော်တို့ကယူကြတာမဟုတ်ဘူးပေါ့နော်အဲ့တော့ဘယ်လိုလေတော့ဟိုမသိဘူးခုလိုဖြစ်လာတော့ကသူပြည်တာမှာအားလည်းခြင်းများရှိသလားသို့မဟုတ်ရွေးပြီးတဲ့နောက်မှာဆက်ဆိုင်လောကမှာလည်းရှိသလားဆိုတဲ့ကိစ္စပေါ့နော်ဟုတ်ကဲ့အ
ဲ့
တော့ပညာရှင်တွေမှာကျွန်တော်တင်တာပညာရှင်ကလည်းပညာရှင်အရာနောက်တစ်ခါ เอ่နိုင်ငံကြီးဆိုတော့အစိုးရဆိုတော့နိုင်ငံကြီးပါတော့နိုင်ငံကြီးကလည်းလူတွေခင်ဗျအဲ့တော့ကျွန်တော်မြင်တာကတော့ပညာအတိရောနိုင်ငံကြီးအတိရောပေါ့နော်အဲ့ဒီနှစ်ခုလုံးဟိုပြည်စုံလို့ရှင်တော့ကကျွန်တော်တို့ဟာတင့်တော်တဲ့ဟိုတာဝန်ရှိတဲ့ခေါင်းဆောင်တွေကျွန်တော်ရမှာမှမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့တော်တော်ရမျိုးသိန်းကိုလည်းမပြေခင်ကျွန်တော်တော်ရရှင်နှစ်ဦးရှိပါသေးတယ်ဇက်တိုက်ဆွေးနွေးခွင့်ပေးလိုက်ရအောင်ပါပထမတူကထိုင်းနိုင်ငံကကိုတိလည်မှုပါကိုတိလည်မှုသဘောထားဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အမြင်ရတော့ဒါကတွင်းဟိုရည်ရင်းထားလိုက်တာပဲကျွန်တော်အမြင်ရတော့သဘောမတူပါဘူးဒါစီးပွားရေးကနေမျိုးလို့ကျွန်တော်မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒါကတွင်းကတကယ်လက်လက်ရေးကိုကျွန်တော်မြင်ပါတယ်အဲ့ဒီတော့သူ့ကိုခြိတိုးတဲ့လူကသူ့ပြာကြီးချင်မလားဆိုတော့ကျွန်တော်မြင်နေဆက်ကြဖြစ်နေရတယ်ဒါကတွင်းရတဲ့ကျွန်တော်တို့သူ့ပြဲတဲ့ကြောက်ကိုကျွန်တော်ကြည့်ရတယ်ပေဒီမှုကျွန်တော်ကအတူရှိတယ်ကဒါကလို့ဒီတော့တင်းနေရရစ်ချလိုက်ချင်အားဖြင့်ကျွန်တော်တိုင်းလာကြည့်ဒီဗမာပြည်သူတွေကိုနော်မိန်းမစရာလုပ်တဲ့ပုံစံမျိုးနားအားများရလုပ်တဲ့ပုံစံမျိုးဖြစ်နေပါလေအဲ့ဒါကြောင့်ဒေါက်တာထင်းကြီးကိုနော်ဖြစ်လာပြီးတော့ဒီဟာအတိုင်းခါပြီချင်ပါလေလို့ကျွန်တော်မျိုးပြောချင်ပါတယ
်ဟုတ်ကဲ့ကိုဒီလည်းမူကျေးဇူးများကြီးတင်ပါတယ်နောက်တစ်ဆက်တည်းဖိတ်ခေါ်ပါမယ်ရန်ကုန်မြို့ကစလိုက်ပွေကုန်းစလိုက်တဘောတာဆွေးနွေးလို့ရပါပြီ
ဟုတ်ကဲ့ဝန်ကြီးကသူတို့ခန့်တဲ့နေရာမှာနိုင်ငံကြီးတမားတွေကိုမခန့်ပဲနဲ့ဝန်ထမ်းကိုခန့်တော့သူတို့ကနိုင်ငံကြီးရင်ချင်အရင်ချင်မရှိဘူးဥပမာဝန်ကြီးကတကယ်တူဝန်ကြီးကိုလှုပ်ဖို့ကင်ဖိနေမြင်ရမှာလှုပ်ဖို့ကင်ဖိနေမြင်ပဲနဲ့ပြန်ဖိလို့မြင်တဲ့ခါကျတော့သူတို့ကဟောကရောက်ကစားဖိနေပြီပေါ့ဒါကြောင့်အခုကျွန်တော်တို့ပြောချင်တဲ့ဥစ္စာကတော့ဒီလိုမျိုးမဖြစ်ရလေအောင်နိုင်ငံကြီးတမားတွေကိုဝန်ကြီးနေရာကိုခန့်ပြီးတော့မှပညာရှင်တွေတူဝန်ကြီးတွေကိုအောက်မှာခန့်ပြီးတော့မှသူတို့လက်တွဲပြီးတော့မှသဘောထားကြည့်စွာသူတို့အတုံးချက်တက်မယ်ဆိုရင်ဒါပြဿနာမရှိတော့ပါဘူး။နာခံတဲ့သူတို့ကလည်းရွေးနေတဲ့ခါကျတော့နာခံတဲ့ဥစ္စာကအချိန်တိုင်းမှာမကောင်းပါဘူးလို့ဆိုတဲ့ဥစ္စာနည်းနည်းကြိုးချင်ပါတယ်ကြာ
။ဟုတ်ကဲ့စလိုက်ပူကုန်ကျေးဇူးများကြီးတင်ပါတယ်။ Facebook ကတော့တရရှင်တူကတော့အထက်လူကြီးနဲ့ပူပေါင်းဆောင်ရမှုအားနည်းတယ်ဆိုတော့မှတ်ချက်နဲ့ပညာရှင်တယောက်ကိုဖြုတ်တာအာနာရှင်စန္ဒာပါပဲ။သူ့ထက်ကဲရွှေပြည်ဆိုးညီပူလေးတွေဖြစ်နေပြီတဲ့။နောက်သူကပြောင်းလဲတယ်ဆိုတာအဲ့ဒါပဲ။အရင်လူပတ်သက်ရာပတ်သက်ကြောင်းကိုလူဆိုပြီးဖုံးမထားဘူးစီကံတိုင်းထုတ်တင်ထုတ်ဖြုတ်တင်ဖြုတ်ရမှာပဲတဲ့။မတူတဲ့သဘောထားအမြင်မျိုးပါခင်ဗျာ။ဒေါက်တာရမျိုးသိန်းအခုနာစလိုက်ပူကုံဆွေးနွေးတဲ့အထားမှာအထက်မှာလည်းပါပါတယ်။နာခံတဲ့လူကိုပဲတာဝန်ပေးမလား။ဒေါက်တာဒုံဝင်းကိုယ်တိုင်ဖြေထားတဲ့မျိုးကမှလည်းပါပါတယ်။အမှန်ပြောသူတွေလမ်းပြီးရောက်သွားနိုင်တယ်။ဆိုအဲ့ဒီလူစိုးရင်စရာအခြေအနေဖြစ်နေပြီလား။ကျွန်တော်တို့လူသူကအင်မတန်ကြိုက်တဲ့ NLD အစိုးရဟာ
။အဲကျွန်တော်အမြင်ကတော့လက်ရှိအခြေအနေမှာပေါ့လေ။အဲ့ဒီခုနပြောတဲ့နာခံတဲ့လူ၊မျက်နှာလုံးတတ်တဲ့လူ၊တော့ဟိုပါလုံးကောင်းပါတယ်လို့ပြောတတ်တဲ့လူတွေကအရေးကြီးတဲ့နေရာတွေမှာကြားနေတယ်လို့တော့ခြေဦးရသုံးသပ်လို့ရပါတယ်။အဲကျွန်တော်အမြင်အားဖြင့်တော့ခုနပြောသလိုပဲဒီအစိုးရအဖွဲ့ပေါ့လေဝင်ကြီးဒုဝင်ကြီးတွေအားလုံးရဲ့စွမ်းဆောင်ရည်ကိုအခုအချိန်မှာပြန်ပြီးစမ်းစစ်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲဖြစ်နိုင်မယ်ဆိုရင်တော့ခုနတယောက်လည်းဆွေးနွေးသွားတဲ့အထက်မှာပါပါတယ်။ဥပမာဝင်ကြီးနေရာတွေမှာတော့နိုင်ငံရေးအသိနိုင်ငံရေးအမြင်နိုင်ငံရေးအတွေ့အကြုံရှိတဲ့ပုဂ္ဂိုလ်တွေကိုဟလာစီယုံရေးအမြင်နိုင်ငံရေးအမြင်ရှိနေဥဆောင်ခွင့်ပေးလာနိုင်မယ်ဆိုရင်အဲ့ဒီဝင်ကြီးတွေကလည်းပဲခုနပြောတဲ့အသိပညာရှင်အတတ်ပညာရှင်ဖြစ်တဲ့ဒုဝင်ကြီးတွေအကြံပေးတွေနဲ့အနည်းငယ်နိုင်နိုင်ပူပေါင်းပေါင်းဆောင်ရွက်လာနိုင်မယ်ဆိုရင်တော့ပိုကောင်းလာနိုင်မယ်လို့မြင်ပါတယ်။ဒါပေမဲ့လက်ရှိအခြေအနေတိုင်းတွားနေမယ်ဆိုရင်တော့ကျွန်တော်အမြင်အားဖြင့်တော့ဟိုပိုပြီးတော့ဟိုစွမ်းဆောင်ရည်အားနည်းတဲ့အစိုးရပုံစံမျိုးဖြစ်လာမှာကိုစိုးရင်စရာရှိပါတယ်ဗျ
။ဟုတ်ကဲ့ဒေါက်တာစတစ်စီဒီလိုလုပ်လိုက်တာဟာနောက်ဒါရှိကနမူနာလာလာပေါ့နော်ဆိုတော့အရေးချင်းရှိတဲ့လူတွေနောက်ထပ်လှုပ်ချင်းကန်ချင်းတိုင်းပြည်အတွက်စူးစမ်းခြင်းစိတ်ရှိတဲ့အရေးချင်းရှိတဲ့လူတွေအတွက်နှစ်ခါပြန်စဉ်းစားစရာလက်တွန့်သွားစေနိုင်တဲ့ကိစ္စများဖြစ်သွားနိုင်မလားဆရာ
ဟုတ်ကဲ့အင်းသားကယူဇာတွေအမြောက်များရှိပါတယ်နောက်ဟိုအလုပ်လုပ်ချင်တဲ့ပုဂ္ဂိုလ်ရဲ့စဉ်းစားမှုရောအလုပ်ပေးမဲ့ပုဂ္ဂိုလ်တွေကလည်းစဉ်းစားမှအမှန်ပဲဖြစ်ပါတယ်နောက်တစ်ခါလက်တွေ့နေပြည်မှာလှုပ်ရှားတဲ့လူတွေလည်းဒီသင်္ကန်းသားကိုတင်ကအကောင်ကိုယူနိုင်ကြမယ်လို့ယူဆတဲ့အတွက်ကျွန်တော်တို့ကအစိုးရအကောင်ကိုတော့ဟိုမျိုးလေးနိုင်ပါတယ်တော်တော်လေးပဲကျွန်တော်တို့သတိထားကြရတဲ့အမြောက်များစွာရှိတယ်ရှိတော့ကဒီဖြစ်ပျက်ကိုကြည့်ပြီးကျွန်တော်တို့တိုင်းပြည်အတွက်ပိုကောင်းအောင်နောက်တစ်ခါတတိယပြောရဲ NLD ပါတီအနေနဲ့ကလည်းဒီလေဒီပိုကောင်းအောင်တင်ကစားရယူနိုင်ပင်ကြတယ်လို့ကျွန်တော်တို့ယူဆရှိပါတယ်ခင်ဗျ
ဟုတ်ကဲ့တော်တော်များများသိဆိုတော့ကျွန်တော်စိတ်ဝင်စားတဲ့မေးခွန်းတစ်ခုက လက်ရှိအစိုးရအဖွဲ့ဒီ NLD ပါတီယူကောက်ပွဲမှာအပြတ်အသတ်အနိုင်ရပြီးတော့ပေါ်လာတဲ့အစိုးရ NLD ပါတီရဲ့ခေါင်းဆောင်တွေပါဝင်တဲ့ NLD ပါတီကနေစိတ်ကြိုက်ရွေးချယ်ထားတဲ့လူတွေပါဝင်တဲ့အစိုးရလက်ရှိအစိုးရအဖွဲ့ကိုဒေါက်တာမြူသိန်းတို့ဆရာဒေါက်တာတင်းဆွေတို့မျက်စိကြည့်နားကြည့်တွေပါဒါအတွေ့အကြုံကောအဆက်အသွယ်တွေကိုရှိကြတဲ့သူတွေပါကိုတိထားသလောက်ကိုတွေးထားသလောက်ကိုကြားထားသလောက်မေးမြန်းထားသလောက်ဒီလက်ရှိအစိုးရအဖွဲ့ကိုအဓိကဘယ်သူကမောင်းနေနေတာပါလဲဒေါက်တာမြူသိန်းဘယ်လိုယူဆသလဲ
အဲကျွန်တော်အမြင်ကတော့အဲ့ဒီမိကွန်ကတော့ကျွန်တော်အမြင်အားဖြင့်တော့တော်တော်လေးဟိုဖြေရခက်တယ်လို့ကျွန်တော်မြင်တယ်။ဥမာလက်ရှိအခြေအနေမှာကျွန်တော်အမြင်အားဖြင့်ပေါ့လေဒီဒုဝင်ကြီးကိုတာဝန်ကဟဲ့လားရက်ဆဲတဲ့ကိစ္စကိုဟဲ့လားပါတီအစိုးရအဖွဲ့ဝင်မဟုတ်တဲ့ပါတီခေါင်းဆောင်တယောက်ကနေဝင်ပြီးတော့ပါဝင်ဆောင်ရွက်လာတာတွေ့ရတဲ့အခါကျတော့တကယ်တမ်းအားဖြင့်ဟာဟဲ့လားဝင်ကြီးရောဒုဝင်ကြီးရောဟာနိုင်ငံတော်သမ္မတကိုတာဝန်ခံရမှာပဲဗျ။အဲ့တော့တကယ်တမ်းကနိုင်ငံတော်သမ္မတကိုတာဝန်ခံပြီးတော့ဆောင်ရွက်ရမယ်ဖြည့်ရှင်းရမယ်အနေအထားမျိုးရှိတဲ့အခါကျတော့လက်ရှိဖြစ်စဉ်ပေါ်မှာကြည့်မယ်ဆိုရင်တော့အင်မတန်မှရှုပ်ထွေးပြီးတော့အင်မတန်မှဟိုနားလည်ရခက်တဲ့ဟိုအနေအထားမျိုးမှာရှိနေတယ်လို့တော့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့ဆရာဒေါက်တင်းဆွေရောဘယ်လိုမြင်ပါလဲဆရာလက်ရှိဆွေရောဖက်ကိုတကယ်တမ်းမောင်းနေနေတာဘယ်လိုပါလဲ
အဲကျွန်တော်လေးဟိုမသိဘူးခင်ဗျာပြောရရင်မသိတော့ဟိုဝေမာရတော့ခက်တယ်ပေါ့နော်တရင်တစ်ခုတည်းကိုကြည့်ရတာလက်ခက်တယ်လို့တောင်းဝင်ရှိတဲ့ပုဂ္ဂိုလ်တွေကပြန်လဲပြောဆိုကြတယ်လည်းမကြတော့အမှားခက်တယ်အဲ့တော့ခက်တဲ့ကာလမှာကတော့ဟိုတန်တရာကျိုးခုခံစားပြီးလို့ပြောရမလားအဲသို့တော်လည်းဒီလိုကတော့မဖြစ်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဒီကနေ့အစီအစဉ်အတွက်ပင်နယ်ဆွေးနွေးပြကြတဲ့ဒေါက်တာတင်းဆွေဒေါက်တာဇန်မျိုးသိန်းပေါ်ဝင်ဆွေးနွေးတဲ့သောတာရှင်တွေမတ်ချက်ပေးဖို့ဆွေးနွေးကြသူတွေနောက်ထောင်ကြတဲ့သောတာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြသေးတော့ပါခင်ဗျာ